ကျင့်ပြီးတဲ့အတွက်ဟာလက်ရှိအားကစားတဲ့ကာယပညာဦးစီးသနာပင်ကာဝင်းကနေအဝေးပြေးလိုင်းပြည့်စွဲနေတဲ့ရင်ပိုင်ရှင်တွေကိုအသစ်ဆောက်လုပ်ထားတဲ့တက်ကုံဖွဲ့ဆံရက်ကအဝေးပြေးကာကြီးဝင်းစစ်ကိုလာမဲ့ဒီဇင်ဘာ21ရက်နေ့နောက်ဆုံးထားပြီးပြောင်းရွှေ့ဖို့ညွှန်ကြားချက်ထုတ်ပြန်ပါတယ်။အဝေးပြေးကာပိုင်ရှင်တွေကတော့ကာဝင်းစစ်စီမရွှေ့ပြောင်းခြင်းကြပါဘူး။အကြောင်းကတော့ပြောင်းရရွှေ့ရမယ်ဆိုရင်ကာဝင်းအသစ်မြစ်ပြားအရာရင်ရနန်းစခန်းမှာကာဂိတ်ဖွင့်နိုင်ရေးအခန်းတွေဝယ်ရပါမယ်။အခန်းကားကလည်းကျပ်သိန်း600 900လောက်ဈေးပေါက်နေပါတယ်။လက်ရှိကာဝင်းအဟောင်းနေရာကလည်းလာမဲ့သုံးနှစ်မှစာချုပ်ပြေမှာမို့မပြောင်းရင်ရပါဘူး။ဒီအတွက်ပြောင်းရရွှေ့ရမယ့်ရက်ကိုနောက်ဆုတ်ပေးဖို့ပြည်내အစိုးရစီတင်ပြကြမယ်လို့သိရပါတယ်။တကယ်တော့လက်ရှိမြကြီးတန်းမြို့မှာဖြစ်နေတဲ့အဝေးပြေးကာဝေးဆိုင်ရာပြဿနာမျိုးမြန်မာပြည်အနှံ့ပြားမှာဖြစ်ပျက်ခဲ့ဖြစ်ပျက်နေသေးပါ။ဒီကိစ္စဘယ်လိုပြဿနာမျိုးလဲ။ဘာကြောင့်ခုလိုပြဿနာမျိုးပေါ်ပေါက်လာရသလဲ။ NDI အစိုးရအနေနဲ့အလားတူပြဿနာမျိုးဘယ်လိုကင်တွယ်ဖြေရှင်းသင့်တယ်လဲဆိုတာကုလပတ်ချွေးတင်ပြသွားပါမယ်။
လက်ရှိကချင်ပြည်နယ်မြစ်ကြီးနားမြို့ကအာဏာပိုင်တွေရဲ့လုပ်ရက်ဟာအထူးအဆန်းတော့မဟုတ်ပါဘူး။အရင်စစ်အာဏာရှင်တွေလက်ထက်ကတည်းကအချိန်ပေါင်းများစွာလုပ်ကင်ခဲ့တဲ့လုပ်ရက်မျိုးပါ။ငကူအဝေးပြေးကားကိတ်နေရာတွေကိုကျင်းလို့မြို့နဲ့နီးလို့စနစ်မကျလို့စရဲအကြောင်းပြချက်မျိုးစုံနဲ့အဝေးပြေးကားကိတ်အစ်စ်တွေဖွင့်ဖို့ကြိုးစားပါတယ်။အဝေးပြေးကားကိတ်အစ်စ်ဖွင့်တဲ့လုပ်ငန်းကလည်းလွယ်လွယ်ကူကူပါ။နားလည်မှုယူထားတဲ့ဒါမှမဟုတ်လက်ငွေယူထားတဲ့ကုမ္ပဏီတစ်ခုခုကိုအဝေးပြေးကာဝင်းစောက်ခိုင်းပါတယ်။အဝေးပြေးကာဝင်းလို့ဆိုပေမဲ့ထူးထူးဆန်းဆန်းမဟုတ်ပါဘူး။ဝင်းကြီးတစ်ခုထဲမှာနှစ်ထပ်ဒါမှမဟုတ်နှစ်ထပ်ခွဲလောက်ပါတဲ့တိုက်ခန်းတွဲကြီးတွေစီရန်စောက်လုပ်လိုက်တာမျိုးပါ။စောက်ပြီးတာနဲ့အာနာပိုင်တွေဟာရင်းလိုက်ပိုင်ရှင်တွေကိုအဲ့ဒီဝင်းထဲမဖြစ်မနေပြောင်းဖို့အမိန့်ထုတ်ပါတယ်။သူတို့ကလည်းလွယ်လွယ်အမိန့်ထုတ်ပေမဲ့ရင်းလိုက်ပိုင်ရှင်တွေကတော့မတက်ပါပါဘူး။မတန်တဆဈေးနှုန်းတွေနဲ့အဲ့ဒီလိုကားကိတ်ဖွင့်မဲ့အခန်းတွေကိုပါဝယ်ရပါတယ်။ကိုယ်လိုက်မှပြေးဆွဲတဲ့ကားတွေများရင်များသလောက်တခါမကပိုပြီးဝယ်ရပါတယ်။တချို့ဒေတာအာနာပိုင်တွေကတော့ကားဝင်းစောက်တဲ့ကန်ထောက်စီကလက်ငွေအချင်းချင်းရတာရှိသလိုတချို့ကတော့အဲ့ဒီတဲကအခန်းတွေကိုဈေးပေါ်ပေါ်ဒါမှမဟုတ်အခမဲ့ရပြီးပြန်ညောင်းစားကြပါတယ်။ဒီလိုနဲ့မြန်မာနိုင်ငံအနှံ့အပြားကအာနာပိုင်တွေဟာအခုလိုကားဝင်းအစ်စ်စောက်တာမျိုးအလွန်စိတ်ပါပျော်ရွှင်ကြလို့တချို့မျိုးတွေဆိုစဲစုံနှစ်တစ်ခုလောက်အတွင်းအဝေးပြေးကောင်းဝင်နေရာနှစ်နေရာသုံးနေရာလောက်ပြောင်းတာမျိုးတောင်ရှိခဲ့ပါတယ
်။ဒီလိုလုံးလို့ခီးစင်တဲ့ရေပန်းရှင်တွေဘယ်သူအဆင်ပြေကလေးမေးရင်ဘယ်သူမှအဆင်မပြေဘူးလို့ပဲဖြေရမှာပါ။အကြောင်းကတော့အဝေးပြေးကားကိတ်လို့ပြောပေမဲ့ကောင်းဝင်ဖွဲ့စည်းပုံကဝင်းကြီးတဝင်းတွေကတက်ခန့်တွဲတွေကြီးပဲဖြစ်နေလို့ပါပဲ။ရင်လိုက်ပိုင်ရှင်တွေကကိုယ်ဝယ်ထားတဲ့တက်ခန့်တွေကိုရုံကန်အဖြစ်ခီးတယ်နားနေကန်အဖြစ်ကုန်ပစ္စည်းလက်ခံရအဖြစ်ကိုကားပြီးအကုန်လုံးကိုအခန်းရှိကနေထွက်အဝေးကနေပြန်လာရင်ကိုခန်းရှိမှာပဲခီးတွေချစတာပြီးလုံနေရတော့အခန်းချင်းလေးတွေနဲ့ခီးတွေအရေအတွက်ကားရေအတွက်မမှန်မသဖြစ်ပြီးရှေ့ရှုပ်တူတွေတွေဖြစ်နေတတ်လို့ပါပဲအလားတူခီးတွေလည်းအဆင်မပြေပါဘူးသူတို့အတွက်စနစ်ကျတဲ့လက်မှတ်ရောင်းရနေရနားနေစရာနေရသမအချိန်တိုင်းကားစီရမဲ့နေရစတာပြီးသသမမမရှိတော့အတော်လေးကိုအခက်ခဲတွေ့နေရရလို့ပါပဲရန်ကုန်မှန်းကြီးလို့ရင်လိုက်ရတဲ့ကားဝင်းတွေဆိုပို့ဆိုးပါတယ်ကြည့်ရရအဲ့ဒီဝင်းကြီးထဲမှာဘယ်ရင်လိုင်းကဘယ်နေရာမှာရှိလဲဆိုတာအလွယ်တကူမသိနိုင်လို့ပါပဲလက်မှတ်ကိုကြိုတင်ဝယ်မထားပဲဓာတ်ရိုက်သွားလို့ဒီလိုဆိုကာဂိတ်တစ်ခုကိုသွားလက်မှတ်မရရင်နောက်ထပ်ခောက်ဝေးရဂိတ်တစ်ခုကိုပြန်ရှာမရရင်နောက်ထပ်ကာဂိတ်အစ်စ်ရှာနဲ့ရွာလေပြီးအလုံးအခက်တွေ့နေကြရတဲ့အနေအထားမျိုးပါ
ဒါပေမဲ့အဝေးပြေးကာဂိတ်တွေရဲ့စနစ်နဲ့စီမံခန့်ခွဲမှုဟာခုလိုဖြစ်ချင်တယ်လို့ဖြစ်နေတာနှစ်ကာလကြာခဲ့ပြီမို့ခီးပွားပြည်သူတွေနဲ့ရင်းလိုက်ပိုင်ရှင်တွေဟာတကယ်တကယ်ဘလို့ဖြစ်တယ်နဲ့စီမံခန့်ခွဲမှုအမှားကြောင့်သူတို့ဘလောက်ဒုက္ခရောက်ရလဲဆိုတာမတွေးထက်အောင်ဖြစ်နေကြပါပြီတကယ်တော့အခုလိုပြဿနာဖြစ်ရတာဟာတပ်ဆိုင်ရာအာဏာပိုင်အသီးသီးဟာအဝေးပြေးဝင်းလို့အဆောက်အုံတွေဆောက်ပြန်ရောက်ပြီးကိုကျိုးရှာလို့မှုအဝေးပြေးကောင်းဝင်းဆိုတာဘလို့တိဆောက်ရတယ်ဆိုတာလုံးဝမသိနားမလည်မှုစတဲ့အချက်တွေကြောင့်ဖြစ်ပါတယ်ကြီးဒီဖြစ်စေငယ်ဒီဖြစ်စေအဝေးပြေးကောင်းဝင်းတစ်ခုစနစ်တကျတိဆောက်မယ်ဆိုရင်ဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံကြီးတွေကိုတော့သွားကြည့်ဖို့မလိုပါဘူးအိမ်ကြီးချင်းထိုင်းနိုင်ငံလောက်ကြီးနေလို့ပဲတည်နိုင်ပါတယ်အဝေးပြေးကောင်းဝင်းဆိုတာပင်မအဆောက်အုံတစ်ခုပါပါမယ်အဲ့ဒီထဲမှာရင်းနှီးအသီးသီးကနေလက်မဲ့ရောက်မဲ့ဆိုင်ကန်းငယ်လေးတွေခီးတဲ့တွေစုပေါင်းနားနေမဲ့အခန်းတွေအစားအသောက်ပစ္စည်းရောင်းချမဲ့ဆိုင်ကန်းတွေနဲ့စက်စင်ကန်းစတာတွေပါပါမယ်အဲ့ဒီအဆောက်အုံပတ်လဲဒါမှမဟုတ်ကက်လျက်မှာကားတွေစိုက်ကက်ထွက်ခွာမဲ့တတ်မှတ်နေရာတွေထားပေးရပါမယ်ဒက်စကားတွေဟာသူတို့တတ်မှတ်နေရာမှာထွက်ခွာဖို့တတ်မှတ်ချိန်က15မိနစ်နာရီဝက်ကြိုရောက်စောင်းဆိုင်နေတဲ့ခီးတဲ့တွေကိုတင်းပြင်း ထွက်ခွာရုံပါပဲအဲ့ဒီတနီယာထဲမှာပဲနိုင်ဝက်တစည်းထွက်ခွာနိုင်ပါတယ်အတိတ်ကတော့ကောင်းဝင်းတစ်ခုဟာတရက်12နာရီအလုံးလုံးပဲနိုင်ဝက်တစည်းထွက်မယ်ဆိုရင်ကားတစည်းရန်နာစရာနေရာလောက်ထားရင်တနေ့ကား12စီးခီးတယ်တင်ထွက်ခွာနိုင်ပါတယ်တနေ့ကားအစီ120ဆိုရင်ကားရက်တင်တဲ့နေရာ10နေရာကားအစီ1200လောက်ထွက်မယ်ဆိုရင်ရက်တင်နေရာ100လောက်ရှိရင်လုံလောက်ပါတယ်အဲ့ဒီကောင်းဝင်းထဲမှာရင်လိုင်းတွေရဲ့ရုံးလန်းတွေလာဆောက်စရာမလိုသလိုဘတ်စကားကြီးတွေကလည်းလာပြီးစုပြုံရန်နာနေစရာမလိုပါဘူး။တနေရာမှာစုပြီးကိုကားထွက်ချိန်ကြီးမှဝင်းနေဝင်းတက်မဲ့ရန်နာကိမှရက်ခီးတဲ့တင်ပြီးတက်မဲ့ချိန်ထွက်ခွာရုံပါပဲ။အတော်လေးကိုရိုးရှင်းပါတယ်။ခီးသွားပြည်သူတွေအဆင်ပြေသလိုကောင်းလိုက်ပိုင်ရှင်တွေကလည်းဝင်းထဲမှာအခန်းဝယ်စရာမလိုငွေကုန်ကြေးကျရှိစရာလည်းမလိုပါဘူး
။ဘယ်လိုပဲဖြစ်ဖြစ်အခုမြကြီးနာကကာဝင်းပြောင်းရွှေ့ရေးပြဿနာလိုမျိုးမြို့တချို့မှာမကြာခဏကြားနေရလေးရှိပါတယ်။ရန်ကုန်မန္တလေးလိုတကယ်မြို့ကြီးတွေကအဝေးပြေးကာဝင်းတွေမှာလည်းအလားတူပြဿနာမျိုးကြုံနေရတာပါပဲ။အခုပြဿနာဟာနေ့စဉ်တနေရာကနေတနေရာသွားလာနေကြရတဲ့တန်းနဲ့ချီတဲ့ခီးသွွားပြည်သူတွေရဲ့အခက်အခဲပြဿနာ၊ထောင်နဲ့ချီတဲ့ရင်လိုက်ပိုင်ရှင်စီးပွားရေးလုပ်ငန်းရှင်တွေရဲ့ပြဿနာကြီးဖြစ်နေတာမို့ NLD အစိုးရအနေနဲ့လေးလေးလတ်လတ်သဘောထားပြီးတနင်္ဂနွေလိုအတိုင်းအတာနဲ့စနေကြစီမံခန့်ခွဲဆောင်ရွက်တင်ပါကြောင်းတင်ပြလိုက်ရပါတယ်